morning, Lavashin. Welcome back to the second episode of this podcast. Blueprint for Revolution ဆိုတဲ့စာအုပ်ထဲကchapter 7အကြောင်းကိုပြောပြပေးချင်ပါတယ်။ဒီ chapter 7အကြောင်းကတော့သူကဘာကိုပြောထားတာလဲဆိုတော့ unity ဆိုတာအကြောင်းကိုပြောထားတာပါ။ unity ဆိုရင်မြန်မာလိုပြောရမယ်ဆိုလို့ရှင်တော့စီလုံးချင်းပေါ့နော်။ကျွန်မတို့အားလုံးသိပါတယ် unity is strength ဆိုတာ။အဲဒီ chapter ထဲမှာလည်းဘာတွေပြောထားမလဲဆိုတော့စီလုံးချင်းနဲ့အောင်မြင်သွားတဲ့အကြမ်းမဖက်တဲ့အာဏာရှင်ကိုအပြတ်ဖျက်နိုင်ခဲ့တဲ့နိုင်ငံရေးလှုပ်ရှားမှုလေးတွေအကြောင်းအာဏာရှင်အပြည့်မဖြတ်နိုင်ဘဲနဲ့ပေါ့နော် unity မရှိဘူးစီလုံးမှုမရှိလို့ပြတ်သွားတဲ့ example လေးတွေအကြောင်းလည်းပဲအဲကျမတို့သူတို့ရဲ့အဲဆီကနေပြီးသင်ခန်းစာယူလို့ရအောင်လို့ကျမဟိုကောက်နှုတ်ပြီးတော့ပြောသွားမှာဖြစ်ပါတယ်ရှင်အဲ့တော့အခုဘာလုပ်ရမလဲဆိုတော့ရေဖြစ်ဖြစ်လက်ဖက်ရည်ဖြစ်ဖြစ် coffee ဖြစ်ဖြစ်ကိုယ့်ဘာသာကိုယ်အိမ်လေးမှာအိမ်ထဲမှာပေါ့နော်လုံလုံချုံချုံရှိနေပါစေလို့ဆုတောင်းပါတယ်ခိုင်ထားပြီးတော့နားထောင်လိုက်ပါပုံပြင်လေးအနေနဲ့ပဲနားထောင်လိုက်ကြပါရှင်တခါတလေတော့ကျမအင်္ဂလိပ်စကားအသစ်လေးတွေဖြတ်သန်းလာတယ်ဆိုလို့ရှင်ကျမဟို meaning လေးတွေနဲ့အသင်ကြုံရင်ကြုံသလိုမျိုးပြောပြပေးသွားပါမယ်ရှင်let's get started.အဲ့တော့ပထမအဆုံးပြောချင်တဲ့စာကြောင်းလေးကတော့သူရေးထားတဲ့စာကြောင်းလေးပါ Ordinary people can do extraordinary things and change their community, their country, and the world. ဒါဟာသူဘာပြောနေတာလဲဆိုတော့တာမန်လူတွေကအရန်ကိုပါဝါရှိရပေါ့နော်အရန်ကိုဘယ်လောက်ထိဟိုအစွမ်းပြနိုင်တယ်လဲဆိုလို့ရှင်သူတို့ရဲ့ပဝင်းကျင်နောက်သူတို့နိုင်ငံသူတို့နောက်ပြီးကဘာကြီးတခုလုံးတော့မှပြောင်းလဲသွားနိုင်တဲ့စွမ်းအင်ရှိတယ်ဆိုတာကိုပြောတာဖြစ်ပါတယ်အဲ့တော့ကျမတို့တာမန်လူတွေရဲ့ဟိုပါဝါပေါ့နော်တာမန်လူတွေရဲ့အာဏာတကူကဘယ်လောက်ထိကြီးမားလဲဆိုတဲ့အကြောင်းကိုဒီ chapter မှာပြောသွားမှာဖြစ်ပါတယ်ရှင်ဆိုအဲ့တော့စကြရအောင်နော်အဲ့တော့စကြမယ်ဆိုဘာမှစမလဲဆိုတော့ပထမဦးဆုံးဘယ်လာရုစ်နိုင်ငံမှာစကြမယ်ဘယ်လာရုစ်နိုင်ငံလေးကဘယ်မှာလဲဆိုရရှားနိုင်ငံရဲ့ဘီနားမှာရှိတယ်သူကတိတ်တိတ်လေးပဲရှိတာနော်ဒီနိုင်ငံမှာဆိုလို့ရှင်လည်းပဲအာနာရှင်စနစ်နဲ့တင်ပိုက်ထားတဲ့နိုင်ငံဖြစ်ပါတယ်အခုထက်တည်းလည်းတင်ပိုက်ထားတဲ့နိုင်ငံနော်အဒီစာအုပ်ရေးနေတော့ကလည်းပဲဒီနိုင်ငံကဒီအာနာရှင်သိမ့်ပိုက်ထားတော့အခုအချိန်ထိဒီ2022ခုနှစ်မှာလည်းပဲဒီနိုင်ငံအာနာရှင်စနစ်အောက်မှာရှိနေတော့မယ်ဖြစ်ပါတယ်ရှင်။အဲ့တော့ဒီဘယ်လာရုစ်နိုင်ငံရဲ့အာနာရှင်နာမည်ကတော့ Alexander Lukashenko ဆိုတဲ့လူဖြစ်ပါတယ်။သူဟာဆိုလို့ရှင်ပေါ့နော်1994ခုနှစ်ထဲကသူတို့နိုင်ငံအာနာသိမ့်ထားတာ။အဲ့တော့နော်သူကလည်းပဲကျွန်တော်နိုင်ငံနဲ့သိပ်ပြီးမကွာခြားဘူး။ကိုယ့်ဘာသာကိုရေးကောက်ပွဲတွေလုပ်ပြီးကိုယ့်ဘာသာကိုရအောင်လို့အနိုင်ယူထားတဲ့လူတယောက်တည်းလား။အဲ့တော့ခဏလေးနော်ပရင်ပေါက်ပိတ်လိုက်အောင် sorry ကျမလည်းအိမ်ခန်းထဲမှာဟို record လုပ်နေတာဆိုတော့ဟိုစတူဒီယိုထဲမှာ record လုပ်နေမဟုတ်ဆိုတခါချင်းနည်းနည်းလေးနားညိတတ်တယ်ရှင်ကြောက်ပါရှင် okay ပြန်ပြီးဆက်ပြီးပြောအောင်နော်အဲ့တော့သူက1994ခုနှစ်ထဲအာဏာသိမ်းထားတာ Alexander Lukashenko ဆိုတဲ့လူBelarus နိုင်ငံနိုင်ငံလေးတည်တည်လေး Russia နိုင်ငံဘီနာမှာရှိတာအဲ့2010ခုနှစ်မှာသူကဘာလုပ်လဲဆိုတော့သူ့ရဲ့ presidential election ကိုသူကပြန်ပြီးရွေးတာပေါ့သူပြန်ပြီးရွေးကောက်ပွဲလုပ်တယ်အဲ့တော့ဒီနိုင်ငံမှာလည်းပဲအာဏာသိမ်းထားတဲ့သူတယောက်အနေနဲ့ dictator အာဏာရှင်စနစ်ကိုအသုံးပြုထားတဲ့နိုင်ငံဆိုတဲ့အတိုင်းပဲချုပ်ချယ်မှုတွေအများကြီးရှိမယ်လွတ်လပ်ခွင့်တွေအများကြီးမရှိဘူးလူတွေအားလုံးကလည်းပဲမကျေနပ်ကြဘူးဒါမလို့ဒီအာနာတင်းထားတယ်နောက်ပြီးတော့အာနာရှင်စနစ်နဲ့နေတဲ့လူတွေဆိုတာအမြဲတမ်းလေဟိုသူတို့ရဲ့ပါဝါကိုလက်ကင်မြဲဖို့လို့အတော့ကအမြဲတမ်းဒီရရဆက်ဆက်အုပ်ချုပ်တာဆိုတော့သူ့ကိုလည်းလူတွေကကြောက်ကြတာပေါ့နော်အဲ့တော့ဒါမှမဟုတ်သူ့ရဲ့ကြောက်မှုဖြစ်ပင်မဲ့လို့သူကဘာဘလို့မျိုးအနေနဲ့အနိုင်ယူသွားသဲဆိုတော့ပေါ့နော်လူတွေကဟိုဆန္ဒပြပင်မဲ့လို့တခြားဟိုသူ့ရဲ့အတိုက်ခံနိုင်ငံရေးပါတီလည်းရှိပါမယ်လို့သူတို့ကမညီညွတ်ကြဘူးပေါ့နော်အဲ့တော့2006ခုနှစ်မှာ2010ခုနှစ်မှာသူတို့ရွေးကောက်ပွဲလုပ်တဲ့အခါမှာ ဒီမှာတခြားပါတီတွေအများကြီးပဲရှိတယ်။နောက်အပြင်လူကိုရှန်ကိုရဲ့ပါတီကလည်းရှိတယ်။လူတဲ့လူကိုရှန်ကိုတော့မပေးချင်ဘူး။ဒါမှမဟုတ်တခြားပါတီတွေကိုပေးဖို့လို့တကြတာတခြားပါတီဘယ်နှခုလောက်ရှိလဲဆိုတော့ခုနှစ်ခု၈ခုလောက်ရှိကြ။အဲ့တော့ခုနှစ်ခု၈ခုလောက်ရှိကြလူတဲ့ဘသူ့ကိုပေးရမှန်းလည်းမသိဘဲနဲ့အဲ့လိုပဲမဲလေးတွေကိုဖြန့်ပြီးပေးလိုက်ကြတာပေါ့နော်။အဲ့လိုနောက်ဆုံးဖြန့်ပြီးပေးလိုက်တဲ့အခါမှာမဲကိုကောင်းတယ်လို့လည်းလို့ရောဒီလူကိုရှန်ကိုကနိုင်သွားတယ်။ဘာလို့လဲဆိုတော့သူ့ရဲ့ vote တွေကသူ့စီမှာတူတည်တော်ရှိနေပေမဲ့လို့တခြား vote တွေသူ့ကိုမလိုချင်တဲ့ vote တွေကတခြား political party တွေမှာဖြန့်နှံ့သွားတဲ့အတွက်ကြောင့်မို့လို့သူကတိတိတသားကြီးနိုင်သွားခဲ့တယ်။အဲ့ဒါကပထမဆုံး example ပေါ့နော်။လူတွေမညီညွတ်တာထက် political party တွေအတိုက်အခံနိုင်ငံရေး group တွေကမညီညွတ်ခဲ့တဲ့အတွက်ကြောင့်မို့လို့ဒီအခြေအနေမှာသူကနိုင်သွားခဲ့တယ်။ဒါပထမဆုံးနိုင်ငံရေးအမြင်မတူတဲ့သူတွေbigger picture ပေါ့နော်တကယ်ပုံအကြီးကိုမမြင်နိုင်မနဲ့ရေရှည်မတွေးတော့နိုင်တဲ့အတွက်ကြောင့်မို့လို့ဒီအာနာရှင်စနစ်ကိုသူတို့အပြီးဖြတ်မဖြတ်နိုင်ခဲ့ဘူးပေါ့အဲ့ဒါဒါဘယ်လာရုစ်ရဲ့ example ပါရှင်အဲ့တော့ကျမနောက်ထပ်ဒီက excerpt sentence တွေတခုပြောပြမယ်နော်အဲ့ဒါတော့ by bickering they were doing the dictator's work for him bickering ဆိုတာရံဖြစ်တာပေါ့နော်ရံဖြစ်နေတဲ့အတွက်ကြောင့်မို့လို့ဒီအာနာရှင်ရဲ့ထိန်ချုပ်မှုအောက်မှာရောက်သွားတယ်လို့သူကပြောတာပါအဲ့တော့အချင်းချင်းမညီညွတ်ဖက်နဲ့ရံဖြစ်နေလို့ရှင်အာနာရှင်အောက်မှာရောက်နေမှာပဲဘာလို့လဲဆိုတော့အာနာရှင်ဆိုတာအမြဲတမ်းဘလိုနီးနဲ့လူတွေကိုအုပ်ချုပ်လဲဆိုတော့ divide and conquer ဆိုတဲ့နီးနဲ့အုပ်ချုပ်ကြတာပါလူတွေကိုစိတ်သဘောထားကွဲပြားအောင်လုပ်တယ်ဒီကွဲပြားပြီးတဲ့အခါမှာအလုံးမညီမညွတ်ဖြစ်နေတာကိုသိမ့်ပိုက်ပြီးတော့အုပ်ချုပ်လိုက်တာကို divide and conquer ဆိုတဲ့နီးနဲ့အုပ်ချုပ်ထားတာဖြစ်ပါတယ်ရှင်အဲ့တော့ကျမတို့ကအခု unity အကြောင်းပြောကြမယ်စီလုံးချင်းဆိုတာတော့တကယ်ကိုကောင်းတဲ့ concept လေးပါဒါမှမဟုတ်စီလုံးချင်းရဖို့ဖို့အတွက်ဆိုတာခဲရဲ့တဲ့သူကပြောတာပေါ့နော် unity is a tricky thing though it is not only one of the most important elements of successful non-violent action but also the hardest to achieve and for several good reasons စီလုံးမှုဆိုတာကြားကောင်းတဲ့idea ဖြစ်ပေမဲ့လို့ရယူဖို့အတွက်ကထိမ့်သိမ့်ဖို့အတွက်ကလည်းခဲရင်ပါတယ်ဘာလို့လဲဆိုတော့ reason တွေအများကြီးရှိရပေါ့နော်အတူ reason လေးတွေကျွန်မပြောပြမယ်နော်ဘာလို့လဲဆိုတော့ဒီ reason လေးတွေကကျွန်မတို့မြန်မာပြည်ရဲ့အခြေအနေနဲ့လည်းပတ်သက်တဲ့အတွက်ကြောင့်မို့လို့စိတ်လဲဝင်စရာကောင်းစိတ်လဲဝင်စားစရာကောင်းတယ်အဲ့ဒီကြောင့်မို့လို့နည်းနည်းသုံးသပ်ပြီးပြောကြအောင်နော်အဲ့တော့သူပထမဆုံးပြောတဲ့ example are the nature of oppressive regimes ဒီလိုမျိုးဖိနှိပ်တဲ့နိုင်ငံရေး system နေမှာဆိုလို့ရှင်ပေါ့နော်သူတို့ကဘာလုပ်တာလဲဆိုတော့ divide and conquer ခုနကျွန်မပြောသလိုပဲလူတွေကိုခွဲချမယ်ခွဲချပြီးတော့သူတို့ကလူတွေကိုဖိနှိပ်ကြမယ်အဲ့ဒါကိုနောက်ထပ်စကားဘယ်လိုမျိုးခေါ်ကြလဲဆိုတော့ atomizing လို့ခေါ်ကြတယ် atom လေးတွေဆိုတာတိတိလေးတွေလူလေးတွေကိုခွဲလိုက်ပြီးအုပ်စုလေးတွေပူးစည်းနှောက်တောက်လေးတွေဖြစ်သွားပြီဆိုလို့ရှင်အရန်အောင်ထိန်းချုပ်ဖို့လွယ်တာဖြစ်ပါတယ်ရှင်အဲ့ဒါကို atomizing လို့ခေါ်ကြတယ်သူပဲ example ကိုပေးလဲဆိုတော့ Egypt ရဲ့ example ကိုပေးပါတယ်ရှင်အဲ့တော့ကျွန်မဖတ်ပြမယ်နော် any gathering of more than 5 people was considered illegal in Egypt andalso in many dictatorship countries which made the foundation of a civic society virtually impossible အဲ့တော့အာနာရှင်စနစ်မှာရှိတဲ့နိုင်ငံတိုင်းမှာအများသောအားဖြင့်လူတွေ9ယောက်လောက်စုပေါင်းပြီဆိုလို့ရှင်တကယ်တော့တရားမဝင်တော့ပါဘူးဒါကဟိုအပြစ်ပေးခံထိနိုင်တဲ့အခြေအနေပေါ့နော်အဲ့ဒါကြောင့်မို့လို့လူတွေဟာ civic movements ရာလူသားတွေဒီတာမန်လူတွေပြည်သူလူထုတွေပူးဆောင်ပြီးတော့နိုင်ငံရေးလှုပ်ရှားမှုလုပ်ဖို့အတွက်ကမဖြစ်နိုင်ပါဘူး။ဘာလို့ဆိုတော့9ယောက်လေးပေါင်းတာနဲ့သူတို့ကဒါကလူဟိုနိုင်ငံရဲ့ဟို law ပေါ့နော်ဟိုဖြတ်တဲ့ဒါဟိုဘယ်လိုပြောမလဲမကောင်းတာလုပ်တဲ့သဘောတရားနဲ့ထားထားတယ်အပြစ်ပေးနိုင်ခွင့်ရှိတယ်ဆိုတော့တတ်မှတ်ချက်နဲ့အကြောင်းမို့လို့လူတွေကတယောက်နဲ့တယောက်နဲ့9ယောက်တောင်မှမစုကြတော့ဘူးပေါ့နော်အဲ့ဒါကျွန်တော်နိုင်ငံမှာမှမဟုတ်ပါဘူးဒီ Egypt တို့ဘာလို့နိုင်ငံတွေမှာလဲသူတို့သုံးခဲ့ကြတာဖြစ်ပါတယ်အဲ့တော့လူတွေမစုနိုင်ဘူးဆိုလို့ရှင်လူတွေစကားပြောလို့မရအောင်လူတွေမစုနိုင်ဘူးဆိုလို့ရှင်လူတွေနည်းနည်းချင်းစီပဲဖြစ်နေမယ်အဲ့တော့ဘလို့မှဒီဟိုတယောက်နဲ့တယောက်နဲ့တွဲဖက်လို့ရတဲ့ coalition တွေဘာတွေဘာမှဟိုကိုကမစွမ်းဆောင်နိုင်တော့ဘူးပေါ့နော် people can get together they can share their views and they can work out their differences အလူတွေအကုန်လုံးမစုစည်းနိုင်ဘူးဆိုလို့ရှင်သူတို့ရဲ့တောင်းဆိုမှုတွေသူတို့ရဲ့မတူညီမှုတွေတူညီမှုတွေကိုစကားပြောဖို့အတွက်ကဘလို့မှမဖြစ်နိုင်အောင်အဲ့ဒါကြောင့်မို့လို့ဒီ dictatorship တွေကအများအားဖြင့်ဆက်ပြီးတော့ဟိုအောင်မြင်နေတာပေါ့နော်နောက်ပြီးလူတွေရဲ့ဒီ dictatorship ကိုတိုက်ဖြတ်မှုကလည်းမအောင်မြင်နိုင်အောင်ဖြစ်နေတာဘာလို့လဲဆိုတော့ဟို ညီညွတ်မှုမရှိဘူးစီလုံးမှုမရှိဘူးစီလုံးမှုရှိဖို့အတွက်လည်းအခြေအနေမပေးဘူးပေါ့နော် opportunity မရှိဘူးဖြစ်နေပေါ့နော်အဲ့တော့နောက်တစ်ခုကြတော့ဘာ reason လို့သူကပေးထားလဲဆိုတော့ဒါကတော့လူတွေနဲ့ပတ်သက်တဲ့ reason ပေါ့နော် a fundamental reason and that's related to the nature of human beings ကျမတို့လူတွေရဲ့စိတ်ဓာတ်ပေါ့အများအားကျမတို့ဒီလိုမျိုးဟိုကိုခံစားရတာပြင်းထန်တဲ့ကိစ္စတခုခုဆိုလို့ရှင်ကိုကအများအား passionate ဖြစ်လာမယ်ဆိုလို့ရှင်ကိုရဲ့ conviction ပေါ့နော်ကိုရဲ့ဆုံးဖြတ်ချက်ကလည်းအရင်ကိုအားတန်လာပြီဆိုလို့ရှင်ကိုရဲ့ခံစားချက်တွေလည်းအားပြင်းလာပြီဆိုလို့ရှင်သူများရဲ့ခံစားချက်တွေကိုလက်မခံနိုင်တော့ဘူးကိုကကိုမှနဲ့ကြည့်ပဲထင်တာဒီကိုမှနဲ့ဆိုတော့ဒီငါဆိုတဲ့စိတ်ဓာတ်ရောက်လာပြီဆိုလို့ရှင်စီးလုံးမှုကယော့သွားတယ်တဲ့သူကပြောတာပေါ့အဲ့ဒါ this is the second reason why unity is difficult to maintain ဒါကတော့စီလုံးမှုကို reason နောက်ထပ်တစ်ခုပေါ့နော်ဘာလို့ထိမ့်သိမ့်ဖို့ခက်လဲဆိုရယ် reason ပေါ့အဲ့နောက်တစ်ခုကြတော့သူကဘာလို့ example ပေးထားလဲဆိုတော့different types of unity စီလုံးမှုပုံသဏ္ဍာန်လည်းအမျိုးမျိုးရှိကြတယ်အဲ့တော့သူကသူ့နိုင်ငံ Serbia example ကိုသူပေးထားတာ In Serbia we needed to get 19 different opposition parties to work together and every one of them hated the others သူ့နိုင်ငံကလွတ်လပ်မှုရောသူတို့ဘလိုမျိုးတိုက်ခိုက်ခဲ့ကြရလဲဆိုတော့political party 19 party ရှိခဲ့ဒီ19အားလုံးကလည်းပဲဒီ19အဖွဲ့ဝင်19အဖွဲ့အစည်း19ခုလုံးကလည်းပဲတယောက်နဲ့တယောက်နဲ့လုံးဝကြည့်လို့မရအောင်အဲကြည့်လို့မရအောင်ဆိုတော့အောင်မြင်မှုမရှိနိုင်ဘူးပေါ့နော် for us the trick was winning through political unity သူတို့နိုင်ငံရဲ့စီလုံးမှုကတော့ဟိုဒီအကြမ်းမဖက်တဲ့အာဏာရှင်စနစ်နဲ့ပြုတ်ကျရေး movement အတွက်ကတော့လှုပ်ရှားမှုအတွက်ကဟိုအရေးကြီးဆုံးအချက်ကတော့ political unity ပေါ့နော်နိုင်ငံရေးစီလုံးမှုရှိဖို့လိုအပ်တယ်ကျမတို့နိုင်ငံမှာဆိုတော့နိုင်ငံရေးစီလုံးမှုထက်အခုအချိန်မှာလူမှုရေးစီလုံးမှုကလိုအပ်ပါတယ် ethnic ပေါ့နော်ကျမတို့တိုင်းရင်းသားတွေအားလုံးအပါအဝင်စီလုံးမှုရှိဖို့လိုအပ်တယ်အဲ့ဒီဟာကအရေးကြီးဆုံးပဲကျမတို့နိုင်ငံရဲ့အား내ချက်ကပေါ့နော်ကျမထင်ချက်လေးပြောတာပါဟိုကျမလည်း expert မဟုတ်ပါဘူးဒါမှမဟုတ်ဒီစာအုပ်တွေဖတ်ရင်လည်းစဉ်းစားမိလို့နောက်သတင်းတွေအကြောင်းအနေဖတ်ကျမတို့ရဲ့မြန်မာပြည်ရဲ့သမိုင်းကိုကြည့်ရင်လည်းစဉ်းစားမိတာပါကျမတို့မှာဘာလို့အဲ့နေလဲဆိုတော့ we needing respect we needing inclusivity we are needing unity among our ethnic groups ကျမတို့တိုင်းသားတွေအားလုံးကိုလေးစားမှုရှိရမယ်တယောက်နဲ့တယောက်နဲ့ပါဝင်မှုကျမတို့ရဲ့မတူညီမှုလေးတွေကိုလက်ခံပြီးတော့တယောက်နဲ့တယောက်နဲ့လေးလေးဆာဆာပေါ့နော် unity စီလုံးမှုရှိဖို့လိုအပ်ပါတယ်ရှင်အဲ့ဒါကျမတို့ရဲ့အားနည်းချက်ပေါ့နော်ဒီအားနည်းချက်ကိုကျမတို့အခုလောလောဆယ်မှာတဖြည်းတဖြည်းနားလည်လာပြီးတော့အတိအမှတ်လည်းပြုလာတယ်ဆိုတာတကယ်ကိုကောင်းမွန်တဲ့အခြေအနေရောက်လာတာဖြစ်ပါတယ်ရှင်အဲ့တော့တခြားနိုင်ငံတွေလည်းအများကြီးရှိခဲ့ပါတယ်။ကမ္ဘာပေါ်မှာကျမတို့နိုင်ငံမှာဒီလိုမျိုးအခက်အခဲတွေ့တဲ့နိုင်ငံတွေမဟုတ်ပါဘူး။ဥပမာ South Africa မှာဆိုလို့ရှင်လူဖြူနဲ့လူမဲတွေခွာခြားမှုကိုသူတို့မှာအမျိုးမျိုးစီယုံခဲ့ရတာပါ။ဒီစီယုံနိုင်ခဲ့တဲ့အချိန်မှပဲသူတို့ရဲ့နိုင်ငံလည်းပို့ပြီးတော့တိုးတက်လာတာဖြစ်ပါတယ်။ဒီစီယုံမှုမရှိခဲ့လို့ရှင်ဘလို့မှအောင်မြင်မှာမဟုတ်ပါဘူး။ Now America မှာဆိုလို့ရှင်လည်းပဲဒီ Gay Rights ပေါ့နော်။ Now Cultural Movement တွေပါတယ်ပါလေ။ဟိုဒီလိန်တူဆက်ဆံသူလိန်မတူဆက်ဆံသူတွေရဲ့တယောက်နဲ့တယောက်နဲ့ဟိုမကွာကွာခြားမှုတွေကိုလက်ခံနိုင်တဲ့စီယုံမှုရှိဖို့လိုအပ်ပါတယ်ဒီစီယုံမှုတွေရှိလာတဲ့အခါကျမှတဖြည်းဖြည်းဒီတိုက်ပွဲတွေကနိုင်လာနိုင်တာဖြစ်တယ်ဆိုတော့လေသူ့ရဲ့စာအုပ်ထဲမှာသူဒီ chapter မှာသူ example လေးအများကြီးပေးထားပါတယ်ရှင်ကျမအကုန်လုံးတော့မဖတ်ပြတော့ဘူးเนาะဘာလို့လဲဆိုတော့အညာုံနေ Okay so let's move onOkay, so through all of my these, through the Sayesia, Sadra Popovich, to bow through, through the non-violent political movement, or Salai de Akama, through all of bow, nale la less, or through all of Lochine, a cheddar, through Sabi, ye chale jarabono, Lochinaro, they wanted good education system that didn't brainwash kids with nationalistic rubbish. So through Batama, Uzon Lochinaro, Palesro, ပညာရေးစနစ်ကောင်းကောင်းလိုချင်တယ်ပညာရေးစနစ်ကဟိုကလေးတွေကို brain wash လုပ်ထားတဲ့ဟိုစနစ်မလိုချင်ဘူးဒီ nationalistic ပေါ့နော်လူမျိုးတစ်မျိုးတည်းရှိတယ်ဆိုတော့ဒီ nationalistic approach နဲ့လုပ်ထားတဲ့ပညာရေးစနစ်ကိုသူတို့မလိုချင်ဘူး now free economy that wasn't run by incompetence and thugs ဒီလိုကျမတို့စီးပွားရေးတိုးတက်မှုကိုဘာမှနားမလည်တဲ့ကိုယ့်အိတ်ထဲကိုကိုထဲမဲ့ပေါ့နော်ကိုယ့်ကတ်ထဲကိုထဲမဲ့သူတွေကိုကျမတို့ဘယ်လိုခေါ်လဲဆိုတော့ kleptocrats လို့ခေါ်တာ kleptocrats kleptocrats ဆိုကိုရသမျှနိုင်ငံပစ္စည်းတွေရောင်းချပြီးကိုယ်ဆိုကိုယ်ပတ်ဆိုင်တယ်ပဲကိုယ်ထဲတဲ့သူ kleptocrats လို့ခေါ်အဲ့လိုမျိုးလူမျိုးတွေရှိတဲ့နိုင်ငံသူတို့လည်းမလို့ခြင်းဘူးဒါကတော့သူတို့ရေးထားမှုကျွန်မထည့်ပြီးရေးတာကျွန်မနိုင်ငံမှာဆိုလို့ရှိရင်ဒါအဲ့အခြေအနေပဲဒါ kleptocrats ဆိုတာ a system နဲ့တုံးကြတော့နိုင်ငံလည်းဆင်းရဲနေပြီနောက်ပြီးတော့ချမ်းသာတဲ့လူတွေဒီပတ်သက်တဲ့သူတွေပဲချမ်းသာနေကြတာပေါ့နော်ရှင်းရှင်းပြောလို့ရှိရင်အဲ့လိုမျိုးလည်းသူတို့လည်းမလို့ခြင်းဘူးနောက်သူတို့လို့ခြင်းနဲ့စစ်ဟိုစဉ်းစားမှုတွေသူတို့အများကြီးစာနဲ့ရေးချလိုက်တယ်။ဒါမှလို့သူတို့စဉ်းစားပြီးရေးချလိုက်တဲ့အခါမှာဘာကိုသတိထားမိလာလဲဆိုတော့ဒီအကြောင်းလေးတွေအားလုံးတိတ်တိတ်လေးတွေကိုကိုယ်ကဆက်ပြီးတောင်းဆိုပြီးတော့ဆန္ဒပြနိုင်မယ်ဆိုလို့ရှင်ဒီဆန္ဒပြမှုကြီးကစီလုံးမှုရှိမှာမဟုတ်တော့ဘူး။ဘာလို့လဲဆိုတော့တကွဲတပြဖြစ်သွားမှာလေ။အဲ့တော့သူတို့လိုချင်တာတစ်ခုပဲရှိတယ်။ဘာလဲဆိုတော့စစ်အာဏာရှင်ကြဆုံရေးအဲ့တော့သူတို့မှ slogan လေးထုတ်လိုက်တယ်။အဲ့ slogan ကတော့ဘာလဲဆိုတော့ he's finished.သူပြီးပြီသူတော့သွားပြီဆိုတော့ပုံသဏ္ဍာန်မျိုးပေါ့နော် he's finished ဆိုတဲ့ slogan ကိုထုတ်လိုက်ဒီ slogan ကိုထုတ်လိုက်တဲ့အခါမှာသူတို့အားလုံးသဘောတူကြတယ်ဒီနိုင်ငံရေးသဘောမတူတဲ့သူတွေရောဖြစ်ဖြစ်တခြားဟိုလိုချင်တဲ့ပညာရေးစနစ်ကိုစိတ်ဝင်စားသူစီးပွားရေးကိုစိတ်ဝင်စားတဲ့သူတွေပဲဖြစ်ဘသူပဲဖြစ်ဖြစ်လက်ခံနိုင်တာကတော့သူဒီလိုမျိုးအာဏာရှင်စနစ်နဲ့ရရဆက်ဆက်ကိုအုပ်ချုပ်နေတဲ့စနစ်ကိုမလိုချင်ဘူးဆိုတာအဲ့ဒါကတော့တကယ်ကိုThis is the factor that united all of them. Tomorrow nanga ma le ba di chei ni shi ba de. Aku lo se we have one common enemy. Common enemies are bon yan tu. Tomorrow ma bon yan tu u be shi ye. We don't want dictatorship. We want democracy. Ta tomorrow be political party o a pe khe tu be phit phit. Ba chei ni o be lu ni de lu be phit phit. Be naw pi lo be လူမှုရေးအဆင့်တန်းပဲဖြစ်ဖြစ်ပေါ့နော်ဒါလိုချင်နေတဲ့ကိစ္စပါဒီဒီဟာကြောင့်မို့လို့ကျမတို့ရဲ့ဒီမြန်မာပြည်က non violence movement ကလည်းပဲအရင်ကဟိုကဘာဘောကလူတွေလေးစားပြီးတော့သင်္ကန်းစာယူစရာဖြစ်နေတဲ့တခါမှမမြင်မှုတဲ့လေးစားမှုကိုနောက်ပြီးတော့စီးရုံးမှုသူတို့မြင်နေရတာဖြစ်ပါလေရှင်အဲ့တော့ကျမအားလုံးဂုဏ်ယူသင့်တယ်နော်အဲ့တော့နောက်တစ်ခုသူကဘာကို example လေးတွေပြောထားလဲဆိုတော့ပေါ့နော်ဒီစီလုံးမှုပထမပိုင်းမှာတော့ရှိကြတယ်ဒါမလို့ဒီလွတ်တော်လန်ရေးလို့တယ်ဆိုတာကတော့ long haul process ပေါ့နော်ဒီအချိန်တူတူတော်တော်လေးမှာအောင်မြင်မှာမဟုတ်နည်းနည်းအချိန်တော့ကြာမယ်ဒီအချိန်ကြာတဲ့အခါမှာ maintaining unity is difficult unity ဆိုတာစီလုံးမှုကိုဆက်ပြီးထိန်းသွားဖို့ကခက်ခဲတယ်လို့သူကပြောသွားတာဖြစ်ပါတယ်ရှင်အဲ့တော့ကျမလည်းဒါကိုသဘောတူပါတယ်ကျမတို့ we have to remain united regardless of theyou know whatever that's happening in the country we have to remember to remain united because all of us are all we have ကျမတို့အချင်းချင်းပဲရှိကြတာလေအဲ့တော့အားလုံးစီးလုံးညီညွတ်မှုလိုအပ်ပါတယ်ရှင်ကျမပြောချင်တာကကြောက်နေလို့ရှင်လည်းပဲစီးလုံးညီညွတ်ရမယ်ကြောက်နေပြန်လို့လည်းပဲဆက်ပြီးတော့လောက်ရမယ်ဆိုရဲအကြောင်းပြောချင်တာပါ okay so let's now talk about why the movement in our country is probably one of the best examples of a non-violent movement that's going to be successful. အခုပါပြောကြမယ်ဆိုကျွန်တော်နိုင်ငံကဒီအကြမ်းမဖက်တဲ့လှုပ်ရှားမှုကအောင်မြင်နိုင်စွမ်းရှိတဲ့လှုပ်ရှားမှုတစ်ခုဖြစ်ပါတယ်။အဲ့ဒါဘာလို့လဲဆိုတော့ people from all walks of life have joined in this fight in this movement ကျမတို့သိချစဉ်းစားကြည့်လိုက်ကြမယ်ဆိုလို့ရှိရင်ချမ်းသာတဲ့သူတွေပါတယ်ဆင်းရဲသားတွေလည်းပါတယ်ဆင်းရဲသားတွေလို့မပြောချင်ပါဘူးချို့တဲ့ဘက်ကနေပြီးလာတဲ့သူတွေလည်းရှိတယ်နောက်ဒီအစိုးရဝန်ထမ်းတွေလည်းရှိတယ်အစိုးရမဟုတ်ဘဲနဲ့အပြင်ပုဂ္ဂလိကဝန်ထမ်းတွေလည်းရှိတယ်အားလုံးအတူတူပါလာတဲ့အတွက်ကြောင့်မလို့ကျမတို့ရဲ့ဒီဒီတိုက်ပွဲอ่ะဆိုလို့ရှင်ပေါ့เนาะအောင်နိုင်စွမ်းရှိတဲ့တိုက်ပွဲဖြစ်ပါတယ်ရှင်ဒီဟာတွေကတခြားနိုင်ငံတွေမှာဥပမာရုရှားမှာဆိုလို့ရှင်သူတို့ဆန္ဒပြခဲ့ကြပါတယ်ဒါမလို့သူတို့ဆန္ဒပြမလို့မအောင်မြင်ခဲ့ဘူးဘာလို့လဲဆိုဒီပူတင်ရဲ့ဟိုဒီ regime အခုတတိရှိနေတော့မယ်လေဘာလို့မအောင်မြင်ခဲ့လဲဆိုတော့သူတို့ဆန္ဒပြတဲ့အချိန်မှာဆန္ဒပြတဲ့သူတွေကတအုပ်စုတိတ်တိတ်လေးပဲရှိရရှင်အုပ်စုတိတ်တိတ်လေးတခုကပဲနောက်ပြီးတော့သူတို့ကဟိုဘိုးဆာနဲ့အုပ်စုပေါ်တော့ westernize ဖြစ်နေတော့အုပ်စုတွေနောက်ပြီးတော့နည်းနည်းအကဲဆန်တဲ့အုပ်စုတွေကဟိုခရန်ခင်မီတဲ့အုပ်စုတွေပေါ့နော်သူတို့ကစပြီးတော့ဟိုဆန္ဒပြကြတာဆိုတော့တောတောင်ကနေပြီးတော့ရှိတဲ့သူတွေကတိတ်ပြီးတော့သူတို့နဲ့အတူတူ အဲ့လိုမြို့ပြင်ရွာပြင်ကလူတွေသူတို့နဲ့အတူတူဘယ်လိုခံစားချက်မတူကြဘူးပေါ့နော်ဘယ်လိုဘယ်လို example ပေးရမလဲဆိုတော့ဥပမာ Russia မှာတော့ Pussy Riot ဆိုတဲ့ group ရှိတယ် Pussy Riot ဆိုတာသူတို့ကလည်းနာမည်ကိုရွေးထားတာလည်းတကယ်ကိုရိုင်းရိုင်းဆိုင်းဆိုင်းနာမည်ကိုရွေးထားတာပေါ့နော်ရှင်းရှင်းပြောရလို့ရှိရင်ရေးရဲတင်းတင်းနည်းနည်းရိုင်းဆန်တဲ့နာမည်ကိုရွေးထားတာ Pussy Riot ဆိုတော့သူတို့ကဒီ main ကလေးတွေပေါ့နော်သူတို့ဟိုဆန္ဒပြတဲ့အခါမှာသူတို့ကဒီ main မှာအင်းကြီးပိုင်းမဝစ်ကြဘူးသူအင်းကြီးမဝစ်ဖဲနဲ့ကိုလုံးတီးနေပေါ့နော်ဘယ်လိုမျိုးဆန္ဒပြရတယ်ဘာလို့လောက်ကြတယ်အဲ့တော့ဒီလိုမျိုးကိုလုံးတီးပြီးဆန္ဒပြချရတဲ့ခါကျတော့ဒီတိုးတောင်ဘက်ကလူတွေကဟိုဒီလိုမျိုးဆန္ဒပြမှုကိုသဘောမတူနိုင်ဘာလို့လဲဆိုတော့ဒါသူတို့အတွက်အရန်ကိုဟိုဝေးနေတဲ့ဟိုယုံကြည်ချက်လေသူတို့တောင်းဆိုနေတာချင်းတူနေပေမဲ့လို့လိုချင်တာချင်းတူပေမဲ့လို့လူတိုင်းမပါဝင်ခဲ့ကြအောင်အဲ့မပါဝင်ခဲ့လူတိုင်းကိုမပါဝင်ခဲ့တဲ့အတွက်ကြောင့်မလို့သူတို့ရဲ့ revolution ကမအောင်မြင်ခဲ့အောင်အဲ့တော့လူတိုင်းပါဝင်နိုင်တဲ့ revolution ကမအောင်မြင်နိုင်တာဖြစ်ပါတယ်အခုကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တနိုင်ငံလုံးတိုက်နေတဲ့အတွက်ကြောင့်မလို့ညီညွတ်ကြီးကိုဆက်ပြီးတော့နိုင်ငံအပြည့်အသူတွေရောနိုင်ငံအတွင်းအသူတွေရောဆက်ပြီးတော့တောင်းဆိုနေကြတဲ့အတွက်ကြောင့်မလို့ဒါအောင်မြင်နိုင်တဲ့ဟိုအောင်မြင်နိုင်တဲ့အခြေအနေပါရှင်အောင်မြင်ပါပါအဲ့တော့ကျမစိတ်ထဲမှာအောင်မြင်မယ်လို့ဆုံးဖြတ်ပြီးသားအဲ့ဒါကြောင့်မလို့ကျမတို့က This is an inclusive revolution which is non-violent လူသားအလုံးအခြေအနေရရကလာတဲ့လူတွေအလုံး people from all walks of life are included in this movement so there is a potential for us to be successful အော်ကျမဒီနေရာမှာအခုလောလောဆယ်မိနစ်20လောက်ရှိနေပြီအများကြီးလည်းမပြောချင်ဘူးဆိုတော့အကုန်လုံးအိမ်ငိုက်ကြကုန်ပါဆိုလို့အဲ့တော့ဘာကိုပြောချင်တာလဲဆိုတော့ကျမတို့ဒီလိုမျိုး movement တွေမှာစီးလုံးမှုလိုအပ်တယ်စီးလုံးမှုကလည်းအဆင့်ဆင့်လိုအပ်တယ်လူအချင်းချင်းစီးလုံးမှုရှိရမယ်နိုင်ငံတနိုင်ငံလုံးစီးလုံးမှုရှိရမယ်နောက်ပြီးတော့ community စီးလုံးမှု community united within the community united within the region united within a small group of people ဘယ်အဆင့်မှာပဲကြည့်လိုက်အသေးဆုံးအဆင့်ကနေပြီးအမြင့်ဆုံးအဆင့်အထိစီးလုံးမှုရှိမှအောင်မြင်မှာဖြစ်ပါရဲ့ရှင်အဲ့တော့ tomorrow we have to set aside our differences or tomorrow ရဲ့မတူညီချက်တွေကိုခဏပေးချိန်ထားပြီးတော့ we have to concentrate on what is important and the importance is that we have to win this revolution ဒီအရေးကြီးတာကတော့ tomorrow ဒီလှုပ်ရှားမှုအောင်မြင်ဖို့အတွက်ကိုက concentrate လုပ်ရမှာဖြစ်ပါတယ်ရှင်အဲ့တော့ကျမအခုလောလောဆယ်စာအုပ်ထဲတချို့စာရွက်ကလေးစာချောင်းလေးတွေအကြောင်းကိုပြောပြကြမယ်နော် sorry I'm just browsing through the book ခဏလေးစာအုပ်ထဲဘယ်စာရွက်လေးတွေဘယ်စာချောင်းလေးတွေကိုစိတ်ဝင်စားစရာလေးပြောလို့ရမလဲဆိုတော့သူကအများကြီးပြောထားတာပါမအောင်မြင်တဲ့အကြောင်းလေးတွေအောင်မြင်တဲ့အကြောင်းလေးတွေပြောထားတာပါတခြားနိုင်ငံ example လေးတွေနောက်ပြီးတော့ America example တခြားနိုင်ငံ example တွေသူအများကြီးပေးထားပါတယ်ကျမတို့အများကြီးမပေးတော့ဘူးဘာလို့လဲဆိုတော့ဟိုနားလည်ပါတယ်ကျမတို့အားလုံးဘာကိုပြောနေလဲဆိုတော့ပေါ့နော်အဲဒါကြောင့်မို့လို့အဲ့ဒီတော့ကဲခုတော့သူ့ရဲ့နောက်ဆုံး ending လေးအကြောင်းပြောချင်အောင်နော် Unity in the end is about much more than having everybody line up behind a particular candidate or issue. အဲ့ဒါစီလုံးမှုဆိုတာကတော့နိုင်ငံရေးပုဂ္ဂိုလ်တယောက်အနေနဲ့လူတယောက်ရဲ့အနောက်ဘက်ကနေပြီးရက်တည်တာမဟုတ်ပါဘူး။နောက်ပြီးတော့ political group ဆိုတော့နိုင်ငံရေးအုပ်စုတယောက်နောက်ကနေလည်းရက်တည်တာမဟုတ်ပါဘူး။ကိစ္စတစ်ခုတည်းနဲ့အတွက်လည်းရက်တည်တာမဟုတ်ပါဘူး။စီလုံးမှုဆိုတာကကျမတို့ရဲ့အချင်းချင်းယုံကြည်မှုအချင်းချင်းရဲ့ကိုချင်းစာမှုတွေပေါ်မှာတည်ဆောက်ထားတာဖြစ်ပါတယ် It's about creating a sense of community, building the elements of group identity, having a cohesive organization, leaving none of your men or women behind and sticking to your values. အဲ့ကျမတို့ရဲ့ unity ဆိုတာသူကပြောနေတာဘာလဲဆိုတော့ဒီအချင်းချင်းယုံကြည်မှုအချင်းချင်းလေးစားမှုနောက်ပြီးတော့အားလုံးရဲ့ identity အားလုံးကိုကျေတကယ်ဒီခံစားမှုအတူတူပဲပေါ့နော် identity ဆို identity မြန်မာလိုတော့သိပြီးတော့ describe လုပ်ရတယ်နည်းနည်းခက်ဆို identity ဆိုလို့ရှိရင်ကျမတို့ကိုယ့်ကိုယ်ကိုဘယ်လိုမျိုး identify လုပ်လဲကျမဘာလိုမျိုးလဲကျမဘယ်လိုလူမျိုးလဲဆိုတာမျိုးကိုကျမတို့ identity လို့ခေါ်ပါတယ်အဲ့တော့ကျမတို့ရဲ့စီးလုံးမှုဆိုတာဒီကျမတို့ရဲ့ ဘလို့ကိုယ့်ကိုယ်ကိုဘလို့လူလဲဆိုတာဟိုဟိုဆုံးဖြတ်လိုက်တဲ့အခါမှာကျမတို့မြင်နေရတဲ့ခံစားခံယူချက်ပေါ့နော်ဒီခံယူချက်ကိုကျမတို့ကအာခံယူချက်အနေနဲ့ဒီခံယူချက်ပေါ်မှာ base လုပ်ပြီးတော့မှထွက်ပေါ်လာတဲ့အဲ concept လေးဖြစ်ပါတယ်ရှင်အဲ့တော့ unity ဆိုတာ it's about plenty of things that makes others feel as if your struggle is theirs as well ဒါရောကျမအကြိုက်ဆုံးစာကြောင်းလေးပါ unity is doing plenty of things that makes others feel as if your struggle is theirs as well unity ဆိုတာစီလုံးချင်းဆိုတာကျမတို့လောက်ကြတဲ့ကိစ္စတွေအများကြီးရှိတယ်ကျမတို့လောက်ကြတဲ့ကိစ္စတိုင်းမှာကျမတို့ဘာလို့သတိထားရမလဲဆိုတော့သူကျမတို့ရဲ့ခံစားမှုတွေကျမတို့ရဲ့ဒုက္ခရောက်မှုတွေအားလုံးကလည်းပဲသူများတွေရဲ့ခံစားမှုဒုက္ခရောက်မှုတွေနဲ့အတူတူပဲဆိုတာကိုပြရတာဖြစ်ပါတယ်ဒါကြောင့်မို့လို့ကျမတို့ Facebook ပေါ်မှာမြင်နေရတဲ့တိုင်းရင်းသားတွေရဲ့ခံစားမှုတွေနှိပ်ကွမှုတွေကိုကျမတို့မြင်ပြီးတော့ငါတို့အခုမှနားလည်လာပါလားကိုချင်းစာတရားတွေထွက်လာပြီးတော့တောင်းပန်ခြင်းနဲ့ဆိုတဲ့စိတ်တွေထွက်လာတာကြောင့်ကျမတို့ရဲ့ပထမဦးဆုံးစီးလုံးမှုရဲ့အစလေးဖြစ်ပါတယ်ရှင်အဲ့ဒါအရင်အရေးကြီးပါတယ်ဒီစီးလုံးမှုကိုယူမှရယူနိုင်မှအကြမ်းမဖက်တဲ့နိုင်ငံရေးလှုပ်ရှားမှုဘယ်လှုပ်ရှားမှုမဆိုနိုင်အောင်မြင်မှာဖြစ်ပါတယ်ရှင်အဲ့စီးလုံးမှုဒါလည်းအဓိကဆိုတာကိုမှတ်ထားလိုက်ပါ Unity is immeasurably important meaning unity ဆိုတာတိုင်နှိုင်းရှင်လို့မရတိုင်းတာလို့မရတဲ့အထီကိုတန်ဖိုးရှိတဲ့အရာဖြစ်ပါတယ်ရှင်အဲ့တော့ I'm going to end our podcast here today I just want to wish all of you a really nice evening and I hope that you will continue listening to my podcast. I hope I haven't bored you. အလုံးပြင်းမသွားပါဘူးလို့ဆုတောင်းပါရစေ။နောက်ပြီးတော့ထင်ပါတယ်ပေါ့နော်။နောက်ပြီးတော့ဟိုအိတ်လည်းငိုက်မနေပါဘူးလို့ဟိုထင်ပါတယ်။အိတ်ငိုက်တယ်ဆိုလည်းရပါတယ်ဘာမဖြစ်ဘူး။လောလောဆယ်အိတ်ပျော်ဖို့အတွက်ကအရေးကြီးပါတယ်။အဲ့တော့နှစ်နှစ်ချက်ချက်ကျမရဲ့အတန်နားထောင်ပြီးနှစ်နှစ်ချက်ချက်အိတ်ပျော်သွားတယ်ဆိုလို့ရှင်လည်းပဲကျမဝမ်းသာပါတယ်။အဲ့တော့ကျမရဲ့ဒီ podcast description လေးမှာကျမရဲ့ telegram channel လေးကိုလည်းကျမ link လေးကိုပေးထားပါမယ်ရှင် telegram ရှိတယ်ဆိုလို့ရှင်ကျမရဲ့ english စာ channel လေးကိုဟိုနားထောင်လို့ရပါတယ်ကျမ english စာလေးအားရအားသလိုမျိုးတင်ပေးပါရစေဒီ podcast ကတော့ဟိုကျမတို့ spring revolution ຫນွေဥတော်လှန်ရေးကိုဟိုအကြောင်းကိုအရင်စိတ်ဝင်စားပြီးကိုလည်းဘာတွေလုပ်နိုင်မလဲလုပ်နိုင်စရာတွေအများကြီးရှိမှာပဲဟိုပတ်စံလူတဲ့အပြင်ပေါ့နော်အဲ့ဒီတကြောင်မို့လို့ကိုကအားရအပတရဒီကိုဖတ်သမျှစာအုပ်ကလေးတွေကိုပြန်လဲပြီးတော့တင်ပြပေးတာဖြစ်ပါရဲ့ရှင်အဲ့တော့နားထောင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင် Thank you so much for listening guys Thank you so much for tuning in and see you guys again next week